Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီကနေ့အစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းတနင်္ဂနွေကိုနန်းလောင်နဲ့အတူတင်ပြပေးသွားမှာပါသမ္မတအိုဘားမားရဲ့ကညာခီးစဉ်မှကြာခင်မှာအဆုံးသတ်မှာဖြစ်ပြီးအီသီယိုးပီးယားနိုင်ငံကိုဆက်လက်ထွက်ခွာဖို့ရှိနေတာတက်မရော့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့6ရက်ကြာအိန္ဒိယခီးစဉ်ဒီကနေ့စတင်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်လဖိုင
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းအလဲတွေကိုဖော်ဆောင်နိုင်ဖို့အတွက်ရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရဖို့အရေးကြီးကြောင်းပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
ရွေးကောက်ပွဲနိုင်ဖို့လိုတယ်ဆိုတာကျမတို့နိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ဖို့ပါပဲ။နောက်ပြီးတော
့ဒီမိုဒါအပြင်2015ရွေးကောက်ပွဲရလဒ်ဟာမြန်မာနိုင်ငံရဲ့အနာဂတ်ပြောင်းလဲကိုအကောင့်ချဲပေါ်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းကြိုက်လက်မြို့မှာကျင်းပတဲ့လူထုဟောပြောပွဲမှာလည်းပြောကြားလိုက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီနောက်ပိုင်းမှာတော့ရှမ်းပြည်နယ်တာချိတ်လိပ်မြို့ဘက်မှာမွေးစေဝါအမြောက်အများကိုအာနိုင်ပိုင်တွေဖန်စီခဲ့တဲ့အကြောင်းစားတဲ့စိတ်ဝင်စားစရာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါပါရှင
်ကညာနိုင်ငံဟာအခက်အခဲတွေရင်ဆိုင်နေရတဲ့ကြားကပဲဒီအခြေအနေကနေကြော်လွန်အောင်ကြိုးပမ်းနေတဲ့လမ်းဆုံးအနေထားမှာရောက်နေပြီလို့သမ္မတဘရက်အိုဘားမားကပြောပါတယ်အရှေ့အာဖရိကနိုင်ငံတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးကြတဲ့ညီလာခံကိုတက်ရောက်ဖို့အတွက်သူဖခင်ရဲ့နိုင်ငံကညာမြို့တော်နိုင်ရိုဘီကိုသမ္မတအိုဘားမားနှစ်ရက်ကြာခီးတောရောက်နေတာဖြစ်ပါတယ်1963ခုနှစ်ဗြိတိရှ်ကိုလိုနီအဖြစ်ကနေလွတ်မြောက်ခဲ့ပြီးတဲ့နောက်တပါတီစနစ်ကိုဖျက်သိမ်းနိုင်ခဲ့တာ2009ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့တိုင်းရင်းသားနဲ့လူမျိုးစုအရေးလာပေါင်းတော်ကြာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုပြည်လည်မှုရရှိအောင်ကင်တွင်နိုင်ခဲ့တဲ့ကင်ညာနိုင်ငံရဲ့တိုးတက်မှုအပေါ်ကိုလည်းသမ္မတဥပမာကချီးကျူးပြောဆိုခဲ့ပါတယ်အတိတ်ကဖြစ်ခဲ့တဲ့အမုန်းတရားတွေပေါ်အခြေခံစုပ်ကိုင်မထားခဲ့ပဲပိုးပြီးတော့လှပတဲ့သမိုင်းကိုကင်ညာလူထုဟာရွေးချယ်ခဲ့တယ်လို့လည်းသမ္မတဥပမာကပြောပါတယ်ခိုင်မာပြီးပွင့်လင်းမြင်သာမှုရှိတဲ့အစိုးရကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အနာဂတ်ငြိမ်းချမ်းရေးနဲ့တည်မြဲရေးတို့အတွက်မှန်ကန်တဲ့ရွေးချယ်မှုရှိဖို့အစရာတွေဟာကညာနိုင်ငံရဲ့အနာဂတ်မှာအောင်မြင်ဖို့လိုအပ်တဲ့အဓိကအကြောင်းအရာတွေဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ဒါအပြင်လက်စားမှုကိုတိုက်ဖျက်ရမှာဖြစ်ပြီးအမျိုးသမီးတွေအပေါ်ဒုတိယဒဏ်စာနိုင်ငံသားတွေအနေနဲ့ခွဲခြားဆက်ဆံမယ်ဆိုရင်ကညာအနေနဲ့အနာဂတ်မှာအောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသမ္မတကသတိပေးပြောပါတယ်။ဒီကနေ့အနောက်မဲမှာတော့သမ္မတဥပမာဟာအီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့ကိုအမေရိကန်သမ္မတတယောက်အနေနဲ့ပထမဦးဆုံးအကြိမ်တွားရောက်မှာဖြစ်ပါတယ်ခင်ဗျာ
ကင်မရွန်နိုင်ငံမြောက်ပိုင်းကဘားတစ်ခုမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း20ထက်မနည်းသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။စနေနေ့ကဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဟာမာရူဝါမြို့ထဲက3ရက်အတွင်းတတိယအကြိမ်မြောက်တိုက်ခိုက်တာလည်းဖြစ်ပါတယ်။ပုတ်ထူးနေတုန်းကလည်းလူနေရက်ွက်ထဲစီကားတဲ့ဈေးတစ်ခုထဲမှာဈေးတွေအဖြစ်ဟန်ဆောင်ထားတဲ့အမျိုးသမီးတစ်ယောက်နဲ့တရောင်စားအဖြစ်ဟန်ဆောင်ထားတဲ့အသက်9နှစ်အရွယ်ကလေးမလေးတို့ကဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ20ထက်မနည်းသေဆုံးပြီးတော့84ယောက်ဒဏ်ရာရသွားတယ်လို့ကင်မရွန်ရုပ်မြင်သံကြားသတင်းဌာနကကာဘီပြင်သစ်သတင်းဌာနကပြောပါရယ်ဒီဘုံခွဲတိုက်ခိုက်မှုအတွက်ဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့လည်းဒီဘုံခွဲတိုက်ခိုက်မှုရဲ့လက်သက်ဟာနိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွတွေဖြစ်မယ်လို့အာဏာပိုင်တွေကတန်ရရှိနေပါရယ်ကင်မရွန်စစ်တပ်ဟာဘိုကိုဟာရမ်တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားလေးရှိတာပါဒါဟာလည်းအကြံဖက်အုပ်စုတွေကိုတိုက်ဖို့လူမျိုးပေါင်းစုံနဲ့စစ်တပ်ကိုဖွဲ့စည်းထားတာကြောင့်လည်းဒစိမ့်တစ်ပိုင်းပါဝင်ပါရယ်
တူရကီနိုင်ငံတောင်ပိုင်းကခတ်ဒေသမှာစနေနေ့နောက်ပိုင်းကကာဘုံပောက်ကွဲခဲ့တာကြောင့်တူရကီတပ်ဖွဲ့ဝင်2ဦးသေဆုံးသွားပြီး4ဦးဒဏ်ရာရသွားပါတယ်။မနေ့ကအစောပိုင်းတုန်းကတော့တူရကီတိုက်လေယာဉ်တွေဟာစီးရီးယားနိုင်ငံက IS စစ်သည်ကြွားတွေရဲ့အခြေကုပ်စခန်းတွေနဲ့အိန္ဒိယနိုင်ငံအီရတ်နိုင်ငံမြောက်ပိုင်းကတရားမဝင်ခတ်လုသမာပါတီ PKK သဘုံအဖွဲ့ရဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။တူရကီရဲတပ်ဖွဲ့ကလည်းနိုင်ငံတော်ဝန်အကြံဖက်သမားတွေလို့တနည်းရရှိသူကလူမျိုးတွေရာနဲ့ချီကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းဟာလုံခြုံတဲ့နေမျိုးတစ်ခုဖြစ်ဖို့အတွက်အခုလိုစစ်ဆင်ရေးစတင်လာလို့တူရကီအာဏာပိုင်တွေကပြောပါတယ်။လိုအပ်သလောက်ဒီစစ်ဆင်ရေးကိုဆက်လုပ်သွားမှာကိုဘယ်သူမှတနည်းရဖြစ်စရာမလိုကြောင်းနဲ့တူရကီနိုင်ငံကိုဥပဒေကင်းမဲ့တဲ့နိုင်ငံအဖြစ်ရောက်အောင်လုပ်တာကိုလက်သင့်ခံမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကစနေနေ့ကပြောပါတယ်။2013ခုနှစ်ကတူရကီနဲ့ရရှိခဲ့တဲ့အပြစ်ရရေးသဘောတူညီမှုဟာပြက်ပြဲသွားပြီလို့ PKK ဘက်ကလည်းစနေနေ့တုန်းကပြောပါတယ်။ တူရကီလေယာဉ်တွေရဲ့လေကြောင်းတက်ခိုက်မှုပြီးမှသူတို့ရဲ့သဘောထားကိုအခုလိုထုတ်ပြန်ခဲ့တာပါဒါပေမဲ့လေကြောင်းတက်ခိုက်မှုလုပ်တာဟာအခုပတ်စောပိုင်းကတူရကီရဲ့တပ်ဖွဲ့ဝင်2ယောက်ကို PKK တွေကတပ်ပစ်ခဲ့တာကြောင့်ဖြစ်တယ်လို့တူရကီဘက်ကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအတွင်းက IS အစွန်ရောက်အကြမ်းဖက်သမားတွေကိုအားပေးကူညီတဲ့ဆိုရဲဆွဆွဲချက်နဲ့ဩစတြေးလျအမျိုးသားသူနာပြုသူကိုအကြမ်းဖက်မှုနဲ့ဆင်နွယ်တဲ့အမှုနဲ့တရားစွဲဆိုထားပါတယ်အကြမ်းဖွဲ့စည်းကိုအားပေးကူညီမှုဆိုရဲဆွဲချက်အပြင်တိုင်းတစ်ပါးကအကြမ်းဖက်လုပ်ရတွေနဲ့ချိတ်ဆက်နိုင်အောင်လူတဦးကိုအားပေးရန်ကူညီရန်ကြံစီမှုဆွဲချက်တွေနဲ့လည်းတနင်္ဂနွေနေ့တုန်းကမဲလ်ဘုန်းတရားရုံးကနေအက်ဒမ်ဘရုတ်မန်ကိုဆွဲဆိုထားတာပါဆီးရီးယားနိုင်ငံကိုသွားခဲ့တဲ့နောက်ဒီသတင်းပတ်အစောပိုင်းတုန်းကတူရကီနိုင်ငံမှာလာပြီးလက်နက်ချအဖမ်းခံခဲ့တဲ့အသက်39နှစ်အရွယ်ဘရုတ်မန်ဟာတူရကီနိုင်ငံကနေတောက်ကြနေတုန်းကဩစတြေးလျကိုပြန်ရောက်လာတာပါကလင်း၅ယောက်ဖေးလည်းဖြစ်တဲ့ဘရုတ်မန်ဟာလူသားချင်းကူညီမှုအစီအစဉ်အချို့နဲ့ဆီးရီးယားကိုသွားရောက်ခဲ့တာဖြစ်တယ်လို့ဩစတြေးလျသတင်းဌာနတွေကပြောပါတယ်ဆီးရီးယားမှာတရားရခဲ့ပြီးတဲ့နောက်အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းဖို့ဖိအားပေးခိုင်းစေခံခဲ့ရတယ်လို့ဆိုပါတယ်သူကိုလာမဲ့တနင်္လာနေ့မှာမဲလ်ဘုန်းမြို့အတရားရုံးမှာနောက်တစ်ကြိမ်ရုံးထုတ်ပါလိမ့်မယ် IS အပြင်အကြမ်းဖက်အုပ်စုတွေနဲ့ပူးပေါင်းတိုက်ဖို့အရှိအလဲပိုင်းကိုသူ့နိုင်ငံသားရခီသွားခဲ့ပြီးတဲ့နောက်ပြည်တွင်းမှာကြီးထွားလာနေတဲ့စစ်သွေးကြွအရေးအတွက်ဩစတြေးလျနိုင်ငံတွင်သတိကြီးကြီးထားနေရတာပါအကြမ်းဖက်နေနေရင်အတွက်ဝင်ရောက်စီးနှင်မှုတွေကိုလည်းရဲဘက်ကနိုင်ငံတော်ဝန်ပြုလုပ်ခဲ့ပါတယ်ဝန်ကြီးချုပ်တိုနီအက်ဘော့ကလည်းအမျိုးသားလုံခြုံရေးဥပဒေတွေကိုပုံမပြတ်ထမှုတိုက်တွန်းနေပါတယ်ဒီထဲမှာဩစတြေးလျနိုင်ငံသားတွေနှစ်နိုင်ငံနိုင်ငံသားခံယူထားတဲ့ကိစ္စကိုပြက်ပြဲစေမယ့်အချက်လည်းပါဝင်ပါတယ်
ဒီဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညနေခင်းသတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။တမရော့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယနိုင်ငံ6ရက်ကြာခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနှစ်နိုင်ငံကြားလူညိုရင်းကိစ္စရပ်တွေကိုဒီခီးစဉ်အတွင်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်သဘုံအဖွဲ့တွေကိုနှိမ်နင်းရေးစစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေအရှင်မြင့်တင်သွားဖို့နဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပါရီကာနဲ့လည်းတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံကိုလက်နက်တင်ဖို့ရုံချရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့အိန္ဒိယစစ်ဖက်ကလာတဲ့သတင်းတွေကိုကူကားပြီးတော့ဖော်ပြထားပါတယ်။ဒါ့အပြင်စစ်ဖက်ဆိုင်ရာအဆောက်အဦတွေကိုလည်းဗိုလ်ချုပ်မှုကြီးကလိုက်လံကြည့်ရှုမဲ့အပြင်ဗုဒ္ဓဂါယကိုလည်းတွားရောက်လည်ပတ်မယ်လို့ထောက်လိုင်းရက်ကကထွက်ပေါ်လာတဲ့သတင်းတွေကိုကူကားပြီးတော့သတင်းတွေမှာဖော်ပြကြပါတယ်။လုံခဲ့တဲ့ကာလတွေအတွင်းအိန္ဒိယနိုင်ငံဟာအစစ်မြစ်ရေဒါနဲ့ဆိုနာစနစ်တွေကိုမြန်မာရေတပ်အတွက်ရောင်းချခဲ့ပူပါရယ်မကြသေးခင်တုန်းကလည်းအိန္ဒိယနိုင်ငံနယူးဒေလီမှာကျင်းပတဲ့အိန္ဒိယမြန်မာပူးရဲညှိနှိုင်းတမ်းမီရေးကော်မရှင် JCC အစည်းအဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းဦးဆောင်တက်ရောက်ခဲ့ပြီးအဲ့ဒီအစည်းအဝေးအတွင်းကုံသွယ်ရေးနဲ့စွမ်းအင်ကဏ္ဍမှာအရှင်တိုးမြင့်မှုကိစ္စရပ်တွေအပါအဝင်ကာကွယ်ရေးနဲ့နေဆက်လုံခြုံရေးကိစ္စရပ်တွေကိုပါဆွေးနွေးခဲ့ပါသေးတယ်ကီလိုမီတာ6သိန်းကျော်ရှည်လျားတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂတဘုံအဖွဲ့ကဇွန်လ4ရက်နေ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ပြီးမှအိန္ဒိယနဲ့မြန်မာကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုအချိန်မြင့်တင်လာတာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံရဲ့ဂျာဗာကျွန်းမှာတနင်္ဂနွေနေ့ကပင်လယ်ရေအောက်အင်အားကြီးငလင်တစ်ခုလှုပ်ခတ်သွားပါတယ်။အသေးအပြောက်အပျက်စီးဆင်းတော့ထွက်လာတာမရှိသလိုဆူနာမီသတိပေးချက်လည်းထုတ်ပြန်တာမျိုးမရှိပါဘူး။အင်အား6အဆင့်ရှိတဲ့ငလင်ဟာဂျာဗာကျွန်းအရှေ့ပိုင်းကကရာဂျန်သမ္ဘာခရီဂျိုမြို့ကနေတောင်ဖက်ကမိုင်50အကွာမြေအောက်38မိုင်အနက်ကိုဗဟိုပြုလုပ်ခတ်သွားတယ်လို့အမေရိကန်ဘူမိဗေဒစူဇန်လေးလာရေးဌာနကပြောပါရယ်ပစိဖိတ်သမုဒ္ဒရာထက်က Ring of Fire မိကွင်းလို့ခေါ်စမှတ်ပြုတဲ့နေရာပေါ်မှာတည်ရှိတဲ့အတွက်အင်ဒိုနီးရှားနိုင်ငံဟာငလင်ဘေးတောင်ကိုမကြာခဏခံရလေးရှိပါရယ်2004ခုနှစ်တုန်းကလည်းအီယာမဆူနာမီငလင်တန်းကြောင့်နိုင်ငံပေါင်းတတားစင်ကျော်ကလူပေါင်း 23,000 ကျော်သေဆုံးသွားခဲ့ရတာပါအများစုကတော့အင်ဒိုနီးရှားအခီးဒေတာခံတွေဖြစ်ပါရယ်
ဂျပန်နိုင်ငံတိုကျိုမြို့လူနေထိုင်ရာရပ်ကွက်အတွင်းအသေးစားလေယာဉ်ဒစီဒီကနေ့မှပြတ်ကျသွားတဲ့အတွက်လူ3ဦးထက်မနည်းသေဆုံးသွားတယ်လို့ဂျပန်အာဏာပိုင်တွေကပြောပါရယ်လေယာဉ်မှူးခီးသည်တဦးနဲ့လူနေရပ်ကွက်တွင်းကအမျိုးသမီး2ဦးသေဆုံးခဲ့ပြီးတခြားခီးသည်3ဦးကိုတော့အပြက်စီးတွေကြားကနေကယ်တင်နိုင်ခဲ့ပါရယ်အဲ့ဒီနောက်ဒဏ်ရာရခဲ့တဲ့ခီးသည်3ဦးနဲ့လူနေရပ်ကွက်တွင်းက2ဦးကိုဆေးရုံကိုပို့ဆောင်ပေးခဲ့ပါရယ်လေရင်ပြတ်ကျသွားတဲ့အတွက်မီးလောင်ကျွမ်းနေတဲ့ပစ္စည်းအပိုင်းစားတွေကြားမှာလေရင်အမီးပိုင်းဟာပြောင်းပြန်လည်နေတာကိုတွေ့ရပြီးတခြားမီးလောင်ကျွမ်းနေတဲ့အိမ်တွေနဲ့ကားတွေကိုအပေါ်စီးကနေရိုက်ကူးထားတဲ့ပုံတွေမှာတွေ့ရပါတယ်ဒီလေရင်စတင်ပြန်တန်းလာတဲ့ ချိုဖူလေစိတ်ကနေတိတ်မဝေးတဲ့နေရာမှာလေရင်ပြတ်ကျခဲ့တာဖြစ်တယ်လို့ဂျပန်သတင်းမီဒီယာတွေမှာဖော်ပြကြပြီးလေရင်ဘာကြောင့်ပြတ်ကျတယ်ဆိုတာကိုတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်အခုပြတ်ကျခဲ့တဲ့လေယာဉ်များဟာ2004ခုနှစ်အော်တိုဘာလတုန်းကလည်းမတော်တဆမှုဖြစ်ပွားခဲ့ဘူးပါတယ်ဂျပန်နိုင်ငံမြောက်ပိုင်းဆာပိုရိုလေစိတ်ကနေပြန်တက်ဖို့ပြုလုပ်စဉ်မှာလေယာဉ်ပြေးလည်အလွန်ကကွင်းမြင်တဲ့ကိုပြတ်ကျသွားခဲ့တာလို့သေယူပို့ဆောင်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အဲ့လိုပြတ်ကျစဉ်တုန်းကတော့အသေးပြောက်မရှိခဲ့ပဲလေယာဉ်ကိုပြန်လည်ပြုပြင်သုံးဆွဲပြီးတဲ့နောက်9လကျော်အကြာမှာအခုလိုလေယာဉ်ပြတ်ကျခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတရုတ်လေကြောင်းလိုင်းတစ်ခုကလေယာဉ်ဒစီပေါ်မှာခီးတဲ့တယောက်ကမီးရှို့ဖို့စ조사မှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့လေယာဉ်မှုထမ်းတွေကသူ့ကိုဖမ်းချုပ်ပြီးထိန်းသိမ်းလိုက်နိုင်တယ်လို့လေကြောင်းပြန်တမ်းရေးအာဏာပိုင်တွေကပြောပါရယ်။ဂျာဟာတရုတ်လေယာဉ်ပေါ်မှာအာဏာရကြီးတဲ့နောက်ဆုံးမတော်တဆမှုတစ်ခုလည်းဖြစ်ပါရယ်။တိုက်ဂျိုးမျိုးကနေဟောင်ကောင်နီးကကွမ်ဂျိုးမျိုးကိုပြန်တမ်းမဲ့ရှန်ဇန်လေကြောင်းပိုင်လေယာဉ်ပေါ်မှာမနေ့တနင်္ဂနွေဝန်းကျင်လောက်ကအခုလိုမီးရှို့မှုဂျိုးပန်းမှုဖြစ်ပွားခဲ့တာလို့တရုတ်လေကြောင်းပြန်နိုင်ရဲ့အာနာဘယ်တွင်ကပြောပါရယ်စုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့လည်းအသေးစိတ်ထုတ်ပြောတာမျိုးတော့မရှိသေးပါဘူးရှင
်တနင်္ဂနွေနေ့နောက်ဆုံးသိရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပါပေးမှာပါပထမအုပ်ချုပ်အနေနဲ့တော့ ARD တိုင်းစီယုံရခီးစဉ်အတွင်းတော့အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဆောင်ပါကိုတင်ဆက်ပေးချင်ပါတယ်ရှင်မြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းအလဲကိုဖော်ဆောင်နိုင်ဖို့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တခဲနဲ့အနိုင်ရဖို့အရေးကြီးတဲ့အကြောင်းပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ် NLD အနိုင်ရလာခဲ့ရင်အမျိုးသားပြန်လည်တင့်မြတ်ရေးကိုလည်းဦးစားပေးမှာဖြစ်တဲ့အကြောင်းနေရက်ကြာARD တိုင်းစီယုံရခီးစင်ဒီကနေ့အဆုံးသတ်ခဲ့တဲ့မော်လမြိုင်ကျွန်းမြို့မှာဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်ပထမအဦးဆုံးကျင်ရွေးကောက်ပွဲအတွက်မဲဆွယ်စီယုံရခီးစင်ဖြစ်တဲ့ ARD တိုင်းကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်က NLD ပါတီအနိုင်ရမှဒီမိုကရေစီအပြောင်းအလဲတွေလုပ်နိုင်လိမ့်မယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်
ရွေးကောက်ပွဲနိုင်ဖို့လိုတယ်ဆိုတာကျမတို့နိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ဖို့ပါပဲ။နောက်ပြီးတော့ဒီမိုကရေစီလမ်းကြောင်းဆိုတာဟာကျမတို့ပို့ခြင်းနဲ့ပြည်သူလူထုကိုပို့ပေးခြင်းနဲ့ဒီမိုကရေစီလမ်းကြောင်းဆိုတာယာပြီးဆုံးလမ်းဖြစ်ဖို့လိုပါတယ်။မိုးတွေမှာအပေါက်တိမ်နဲ့ရှိတဲ့လမ်းမျိုးမျိုးဖြစ်စေချင်ပါဘူးလို့ကျမပြောရတယ်။ကျမတို့ဒီလိုစနစ်ကြီးတစ်ခုလုံးကိုပြောင်းဖို့အနည်း90ကျော်အခုကျမတို့ထဲကဒီပြည်သက်ထဲကဆိုလို့ရှိလို့ရှိရင်မမွေးခင်ကတည်းကစစ်အာဏာရှင်စနစ်ကြီးနိုင်ငံမှာအမြင့်တွယ်သွားတော့ပါ1962ခုနှစ်ကစတော့ပေါ့အဲ့တော့အနှစ်90ကျော်အာဏာရှင်စနစ်အောက်မှာနေခဲ့ရတဲ့နိုင်ငံကိုပြောင်းဖို့ဆိုတာဟာကျမတို့အင်အားတွေအများကြီးလိုပါတယ်ဘယ်လိုအင်အားလဲဆိုတော့နံပါတ်1အဓိကတော့ပြည်သူ့ရဲ့ထောက်ခံမှုအင်အားပဲဒါကြောင့်မလို့ကျမတို့2015ရွေးကောက်ပွဲကိုနိုင်ဖို့လိုတယ်ဆိုတော့ရိုးရိုးနိုင်လို့မဖြစ်ပါဘူးအပြတ်အသတ်နိုင်ဖို့လိုပါတယ်လို့ပြောပြရစီ
ဒါပေမဲ့လည်းအနိုင်ရလာတဲ့အခါမှာတိုင်းပြည်အတွက်အရေးတကြီးလိုအပ်နေတဲ့အမျိုးသားရင်ကြားစစ်ရေးကိုလည်းဥတီဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း ARD တိုင်းရဲ့ခီးစဉ်အဆုံးသတ်တဲ့တနင်္ဂနွေနေ့ကမော်လမြိုင်ကျွန်းမြို့မှာမိခွန်းစကားပြောကြရမှာအခုလိုပြောဆိုသွားခဲ့တာပါ
အစိုးရဖြစ်လာရင်လည်းကျမတို့ဟာဘယ်တော့မှအမျိုးသားရင်ကြားစစ်ရေးဆိုကျမတို့ရဲ့ဘူးကိုမေ့မှာမဟုတ်ပါဘူးတခြားအဖွဲ့အစည်းအစုအဖွဲ့တွေကိုကျမတို့နှိတ်ကုတ်ဖို့မဟုတ်ဘူးအနိုင်ယူဖို့မဟုတ်ဘူးလက်ကမ်းပြီးတော့အားလုံးညီညီညွတ်ညွတ်လုပ်ဖို့ဆိုတာကျမတို့ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်
ဆယ်စုနှစ်တွေနဲ့ချီပြီးတော့စစ်အစိုးရတွေအဆက်ဆက်ဖိနှိပ်မှုတွေကြုံခဲ့ရတဲ့ NND ပါတီတွင်းကအားနည်းချက်တွေရှိနေတယ်ဆိုတာကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကအတိအမှတ်ပြုပြောဆိုခဲ့တယ်လို့ပြင်ဆင်နိုင်အောင်စ조사ဖို့လည်းကတိပြုခဲ့တာပါနိုင်ငံရေးသမားတွေအနေနဲ့လူထုကိုလှည့်ပြားသိမ်းသွင်းတာ၆လန့်တာမျိုးကိုလည်းလက်မခံနိုင်ပါဘူးလို့ဒေါ်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ ARD တိုင်းခီးစဉ်အတွင်းမှာတော့ရွေးကောက်ပွဲမှာလူထုရဲ့ထောက်ခံမှုရဖို့အတွက်သာမကနိုင်ငံသားအခွင့်အရေးတရဖြစ်တဲ့မဲပေးပိုင်ခွင့်မဆုံးရှုံးစေဖို့ကိစ္စတွေကိုလည်းပြောဆိုခဲ့ပါတယ်အထူးသဖြင့်ကတော့အခုအခါအမားရွင်းတွေတွေ့နေရတဲ့မဲစင်းကိစ္စတွေလို့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လူမှုကြားမှာပုံမိုနားလည်လာအောင်အာယုံစိုက်ဆောင်ရွက်ခဲ့တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့အရာဝရီခီးစင်မှာလိုက်ပါသွားတဲ့မြောင်းမြမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမန်းကျော်နီကပြောပါတယ
်အရာဝရီတိုင်းမိုးရုံးလီတော့ထဲမှာကလူမှုပိတ်သက်ကအများကြီးကြော်လာတယ်လူတွေလာတယ်က များကြီးလာတဲ့အတွက်ကြောင့်မို့လို့အင်မတန်မှအောင်မြင်တဲ့လူလူကenergy အပေါ်မှာမြင့်တာရှိပြီး energy အဖက်မှာပဲရှိရဲဆိုတာကိုသုံးသပ်လို့ရတ
ယ်။ AOR တိုင်းခီးစဉ်တွင်မှာ NND ကမဲဆန္ဒနဲ့အသည်သည်အတွက်လွှတ်တော်ကိုယ်စားလှယ်လောက်အရေးချင်းသတ်မှတ်မှုတွေနဲ့ပတ်သက်ပြီးလဲအမျိုးသမီးတိုင်းရင်းသားလူငယ်စတာတွေကိုဦးစားပေးရွေးချယ်မှာဖြစ်ကြောင်းနဲ့ကိုယ်စားလှယ်လောက်တွေအနေနဲ့ဥပဒေနဲ့အညီမိမိတို့ရဲ့ပိုင်ဆိုင်မှုတွေကိုပွင့်လင်းမြင်သာစွာပြသရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်က AOR တိုင်းပြည်သူလူထုကိုရှင်းပြခဲ့ပါတယ်။ဒေါန်ဆန်းစုကြည်ဟာ AOR တိုင်းခီးစဉ်အတွင်းမှာဖြာပုံခရိုင်ကြိုက်လက်မြို့နယ်နဲ့မော်လမြိုင်ကျွန်းကိုတွားရောက်ခဲ့ပြီးတော့ AOR တိုင်းပြည်သူလူထုနဲ့တွေ့ဆုံပြီးပထမဦးဆုံးအကြိမ်ရွေးကောက်ပွဲဆိုင်ရာမဲဆွဲစည်းရုံးဟောပြောမှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အခုဆိုရင်တော့ရန်ကုန်မြို့ကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်
။မဆုမွန်ပြောပြသွားတာပါ။ဒီတဲ့နဲ့တစ်ဆက်ထဲမှာပဲမနေ့က AOR တိုင်းကြိုက်လက်မြို့နယ်ခီးစဉ်အတွင်းမှာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနိုင်ငံရေးမှာအရင်ကဝေမပါခဲ့တဲ့တက်သည့်ပညာရှင်တွေအလောက်ကိုင်ကျွမ်းကျင်သူတွေဟာသူတို့ရဲ့ပညာအရေးအချင်းကျွမ်းကျင်မှုတွေနဲ့နိုင်ငံကိုအကျိုးပြုနိုင်တဲ့သူတွေဖြစ်တာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ဖိတ်ခေါ်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့မအင်ဂျင်နိုင်ကတင်ပြပေးထားပါတယ်ရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ဖြစ်ခဲ့တဲ့သတင်းပတ်တွေအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကြေညာပြီးတဲ့နောက်ဩဂရဒေါအောင်ဆန်းစုကြည်ဟာပထမဆုံးအကြိမ်လူထုမဲဆွယ်စီယိုရီခီးစဉ်အဖြစ် AOR တိုင်းကြိုက်လက်မြို့ကိုမနေ့ကတွားရောက်ခဲ့ပါတယ်။ NLD အနေနဲ့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့အခါမှာနိုင်ငံကိုအကျိုးပြုနိုင်မယ့်အရေးအချင်းကိုပထမဦးစားပေးဖြစ်သတ်မှတ်ထားကြောင်းဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာအခုလိုအလေးနက်ထားပြောသွားပါတယ်
။ရလာဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ဝင်ရောက်လို့ရှင်းပြဖို့တကယ်တော်တဲ့ပုံပေါ်ရင်းများပညာရှင်များအတွေ့အကြုံအလုံးကိုင်းအမြအတွက်ကျင်သူများကိုတို့ထိတ်ခေါ်တယ်။တချို့ကနည်းနည်းမချိန်မချင်းဒီလူတွေကဒီပုံပေါ်တွေကအစတုန်းကဖွဲ့ချုပ်ဝင်နေတယ်မဟုတ်ဘူး။အခုမှဝင်လာပြီးတော့သူတို့ကိုယ်စားလှယ်နေရာပေးမှလားဆိုပြီးတော့မေးတဲ့လူတွေရှိတယ်။ဟုတ်တယ်ကျမတို့ပေးရမယ်။ဘာဖြစ်လို့လဲဆိုတော့ဒီပုံပေါ်တွေကအရင်တော့ကနိုင်ငံရေးထဲမှာဝင်မပါခဲ့ပေမဲ့ကိုရဲ့မိတို့ရဲ့ကြွချင်ပူရမိမိတို့ရဲ့ပညာအရနိုင်ငံကိုအကျိုးပြုရဲ့နောက်ပြတော့လေဒီမိုကရေစီကိုချိပါမလုပ်ခဲ့ဘူးချင်းကျမတို့ဒီလိုပုံပေါ်ရနိုင်ငံအတွက်သုံးရမှာလေကျမတို့ကနိုင်ငံအတွက်တာဝန်ပေးတာနိုင်ငံအတွက်သုံးရမှာ
2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအနာဂတ်အပြောင်းလဲကိုအကောင့်ထင်ပေါ်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲဒေါအောင်ဆန်းစုကြည်ကဆိုပါတယ်ဒါကြောင့်စစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ပေါက်ဖို့အတွက်တိုင်းသားပြည်သူအလုံးမဖြစ်မနေမဲပေးကြဖို့အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။2015ခုကိုရောက်လာတယ်။ဒီရွေးကောက်ပွဲဟာလည်းနိုင်ငံရဲ့ကံစီမားကိုဖုံးပြပေးတဲ့ရွေးကောက်ပွဲတွေ။တချို့ကစကားကိုမေးပါတယ်။1990ကလိုပဲပြန်ဖြစ်ရင်ဘယ်နဲ့လုံးမလဲတဲ့။ဒီမှာကတော့90နဲ့ပြောမယ်။1990ကလိုဖြစ်မယ်ဆိုတော့ပြည်သူနာမယောင်မှာနဲ့အဲ့ဒါလူသားဒီမိုကရေစီဖွဲ့ချုပ်မဲပေးမှာဆိုလို့ပြောတဲ့သူဖြစ်
ကျိုင်းလက်မြို့မှာကျင်းပတဲ့ရွေးကောက်ပွဲဆိုင်ရာပညာပေးဟောပြောပွဲမှာတက်ရောက်လာတဲ့ဒေသခံပြည်သူတွေရဲ့မိဂွန်းတွေကိုလည်းဒေါအောင်ဆန်းစုကြည်ကဖြေဆိုသွားပါတယ
်။2015မှာတရားရဂိုင်းလုံးနိုင်လို့ရှိလို့ရှိလို့ရှိနံပါတ်၁ကတော့အခုလည်းတော့ဘယ်လုံးမှမဆိုးနိုင်ဘူးဆိုတော့ပိတ်စာပေါ့။နောက်တစ်ဆင့်ကပါလဲဆိုတော့ဒီမှာတရားရဂိုင်းလုံးနိုင်နာနဲ့အမျှတရားရဂိုင်းလုံးသဘောထားကြည့်မှုကိုပေးပြပြီးတော့ဒီဒီမှာတော့နိုင်ငံမှာမျိုးသားရင်းသားစေရေးအတွက်လွတ်သွားမယ်ဆိုတာအားပါတယ်။အမှန်ကဒီမှာနိုင်ငံမှာမျိုးသားရင်းသားစေရေးမရှိခဲ့နဲ့ညီညွတ်မှုမရှိခဲ့နဲ့တော့မှတော့ကတ်မှုရှိနေ
တယ်။ဒီကြိုက်လက်မျိုးကဟောပြောပွဲကိုဒေသခံပြည်သူထောင်ထဲချီတက်ရောက်ခဲ့ပါတယ်ရှင်။
မနက်ကနာဂတ်တွေအရေးကြီးတဲ့အထိုးအကူတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြာမှာတော့လေ။ဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရာအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံရ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိတယ်လို့လက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်သတ္တန်းအတွက်ရည်ရည်ပြက်ပြောမထားသေးပါဘူး။ဒေါန်ဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တမဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲ။ဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရားလီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပအောင်ဆွေးနွေးလို့ရတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 0123923255လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
အင်္ဂါနေ့ညကြားရတဲ့လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါတယ်ပါဝင်ဆွေးနွေးလို့ရဆိုရင်တော့အချိန်မီဆက်သွယ်ကြဖို့လဲမှာကြပါစေရှင်အခုတော့ရှမ်းပြည်နယ်တာချီလိပ်ဘက်ကမူရင့်ဆေးဝါးတွေဖန်းစီရမိရဲ့တည်င်းကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံအပါအဝင်မဲခေါင်မြစ်ဝမ်းလေးနိုင်ငံပူပေါင်းပြီးမူရင့်ဆေးဝါးနှိမ်နင်းရေးစီမံချက်အတွင်ရှမ်းပြည်နယ်တာချီလိပ်ခရိုင်အတွင်းမှာတော့မူရင့်ဆေးဝါးအမြောက်အများနဲ့အတူထုတ်လုပ်တဲ့ဆက်ကရိယာပစ္စည်းတွေကိုလည်းအာဏာပိုင်တွေဖမ်းဆီးရမိခဲ့ပါတယ်။မြန်မာတရုတ်ထိုင်းနဲ့လာအိုလေးနိုင်ငံရဲတပ်ဖွဲ့တွေတန်တရားရှိရနေရာတွေကိုစီးနှင်းရှာဖွေရမှာမျိုးရစေးဝါတွေကိုဖမ်းဆီးရမိခဲ့တာပါ။မအေးအေးမှာသတင်းပေးပို့ထားပါရရှင်
။တချီလေးမျိုးနဲ့မိုင်းကိုအုပ်စုမဲလီပါကော်ရွာကနေအိမ်တစ်လုံးနဲ့ရာဘာချန်တစ်ခုထဲမှာမျိုးရစေးဝါထုတ်လုပ်ဖြန့်ဖြူးရောင်းချနေတယ်ဆိုပြီးသတင်းရတဲ့အတွေ့တချီလိုက်ခြေဆိုင်မူရတက်ဖွဲ့စု30နေပြီးတော့ခြေဆိုင်မူရတက်ဖွဲ့စု104နဲ့အမှတ်926ချင်းမြန်တန်ရင်ကတက်ဖွဲ့ဝင်တွေအပါအဝင်ပူးပေါင်းတက်ဖွဲ့တွေကစနေနေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာပါစနေနေ့ကဖမ်းဆီးမှုတွေအတွင်းမှာစိတ်ကြွစည်းပြား38,000ကျော်နဲ့မူရစေးပါဝင်ဆက်ဆက်ပစ္စည်းတွေဖမ်းဆီးမိခဲ့ကြောင်းတချီလိုက်မူရတက်ဖွဲ့စု30ကတာဝန်ရှိရဲရာရှိတူကအခုလိုပြောပါတယ
်မူရစေးဝတ်တော်လို့ညောင်းတော့ဖမ်းမှာစိတ်ကြွစည်းပြားအသိစလုံးအရောရှိရကြရဲ့တော့ကစကြစီမှု93ကျော်မှ9ကီလိုဆောင်ကဖေး148ကီလိုတစ်ဖက်တည်းက9ကီလိုနဲ့တော့26ဂရမ်ပေါ့နော်အဲ့ဒါရဲ့တော့စကြစီရရိုက်ဆက်တလုံးရဲ့တော့မော်တော်ရဲ့ပြည့်ဆိုင်ငယ်ကြီးရဲ့သတ္တဝိဒနာတလဲနောက်ကစကြစီရထုံးတဲ့မှာတုံးရဲ့ဆက်ဆက်ကြည့်နေစတုံးကြီးလေးကျွန်တော်ဒီပူပေါင်းခွင့်ရတယ်ဆက်ကြည့်ရမယ်ဆက်
မူရစေးဝါတံပိုးကကြက်သိန်းပေါင်း3,000ကျော်တံပိုးရှိပြီးမူရစေးဝါထုတ်လုပ်တဲ့ဆက်တွေနဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိတဲ့တံပိုးကတော့ကြက်သိန်းပေါင်း2,000ကျော်တံပိုးရှိပါတယ်။2015ခုနှစ်အတွင်းမှာတော့အခုတစ်ကြိမ်စိတ်ကြွစီဖမ်းဆီးမှုတံပိုးကအများဆုံးဖြစ်ပြီးဂျွန်လာတုံးကလည်းအခုလိုမျိုးဖမ်းဆီးရမိခဲ့တယ်ဆိုပြီးရဲရာရှိကဆက်ပြောသွားပါတယ
်။ဒီကနေ့မှာကျွန်တော်တို့ဒီ2015ခုနှစ်ချုံဆုံးလာတဲ့မှာကျွန်တော်တို့ဒီမေခေါရက်ကုတ်ထဲမှာရှိတဲ့ဆက်ဆက်ရက်ကုတ်ထဲမှာရှိတဲ့ဒီအစီအစဉ်ကိုတော့ဖတ်နေမှာအဲ့လိုပဲစီးရရဲ့စနေနဲ့ဒီကစင်းမုံနေနဲ့အများကြီးဒီသာပြီးတာကသူ့ရဲ့ပမာဏပုံပြီးတော့များသွားတော့နော်ချင်းကြီးကနော်ဒီစီးကြစီးကြထုံးလို့တဲ့ဆက်ပြီးရောအာရောမိတာနဲ့ဆိုတာနှစ်ချင်းရှိပြီးရောနော
်ပြီးခဲ့တဲ့ဂျွန်လကစပြီးမေခေါမြဝန်းဒေတာမူရစေဝါနှိမ့်နှင်းရေးစစ်စင်ရေးအမှတ်1ကိုစတင်ခဲ့ရမှာအခုလိုပဲစိတ်ကြွစေးနဲ့စိတ်ကြွစေးထုတ်လို့ရမှာအသုံးပြတဲ့ဆက်တွေကိုဖမ်းမိခဲ့ပြီးတဲ့နောက်မှာတော့ဒီစစ်စင်ရေးကိုအချိန်မြင့်တဲ့အနေနဲ့ဖြူဟာဆွဲပြီးအခုလိုမျိုးဖမ်းဆီးရမိနိုင်အောင်လှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုပြီးမူရစေဝါနှိမ့်နှင်းရေးတပ်ဖွဲ့စု30ကဆိုပါတယ်ဖမ်းဆီးရမှာအသက်30နဲ့40အရွယ်ကြားမှာရှိတဲ့လာဟုအခါနဲ့ကချင်ခရိယံဘာသာဝင်အမျိုးသား3ဦးကိုဖမ်းမိခဲ့ပြီးသူတို့ကိုတာချီလိပ်မြို့နယ်ရဲစခန်းမှာမူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့ပုံမှတ်တွေနဲ့အရေးယူထားတယ်လို့လည်းပြောပါရယ်နိုင်ငံတကာမူရစေဝါတိုက်ဖြတ်မှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစည်းအဝေးခန်းစာမှာတော့တနိုင်ငံချင်းအလိုက်အခြေအနေတွေကိုဖော်ပြထားတာပါအဲ့ဒီအစည်းအဝေးခန်းစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစေးဝါကိုထိထိရောက်ရောက်တိုက်ဖြတ်ဖို့အတွက်ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့မူရစေးဝါတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစေးဝါတိုက်ဖြတ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစာမှာရေးသားထားတာပါ။မြန်မာအနာဘိုင်းနေဘက်ကတော့မူရစေးဝါတိုက်ဖြတ်ရေးမှာသူတို့အနေနဲ့နိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ရှင်
။မအေးမှသတင်းပေးပို့ချတာပါရှင်။တစ်ဆက်တည်းမှာပဲအခုလိုဘိန်းဆိုင်ပြုံးမှုအများဆုံးဒေတာအဖြစ်တက်မှတ်ခံထားရတဲ့ရှမ်းပြည်နယ်ကသတင်းဆောင်ပါနောက်တစ်ပုဒ်ကိုနားဆင်ရဖို့ရှိပါတယ်။ဝေးလံလျားတဲ့ရှမ်းတောင်တန်းတွေမှာကမ္ဘာဒုတိယဘိန်းထုတ်လုပ်မှုအများဆုံးဒေတာဖြစ်ပါတယ်။2000ခုနှစ်တုန်းပိုင်းကဘိန်းထုတ်လုပ်မှုလျော့သွားပေမဲ့တရုတ်နိုင်ငံမှာဘိန်းဖြူဝယ်လို့အတိုးတက်လာတဲ့အတွက်ပြီးခဲ့တဲ့10နှစ်အတွင်းမှာတော့ထုတ်လုပ်မှုတိုးတက်ခဲ့ပါတယ်။ကုလသမဂ္ဂကတော့ဘိန်းဆိုင်ပြိုးရာ မရရှိတဲ့ဝင်ငွေနဲ့တွက်ချေမကြိုက်ကြတော့တဲ့တောင်သူတွေအနေနဲ့ coffee ပြောင်းဆိုင်ဖို့လည်းမျှော်လင့်နေရပါ VOA တင်းချောက် Dania D Carter တင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြမှာပါရှင
်ရှမ်းတောင်သူထောင်ပေါင်းများစွာအတွက်ကတော့ဘိန်းဟာဆယ်စုနှစ်နဲ့ချီပြီးဝင်ငွေကောင်းတဲ့သီးနှံတစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းအခုခါဘိန်းအထွတ်နည်းလာပြီးတော့ဈေးတွေလည်းကျဆင်းနေပါတယ်အသက်54နှစ်အရွယ်ရှမ်းတောင်သူလော်ဆန်းကတော့ကုလသမဂ္ဂရဲ့ဘိန်းအစားထိုးစိုက်ပျိုးရေးစီမံကိန်းမှာပါဝင်နေတဲ့တောင်သူ400ထက်ကတယောက်ဖြစ်ပါတယ
်မီကာမီခါနဲ
့ကော်ဖီကနေဝင်ဝေကောင်းကောင်းရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဘိန်းဆိုင်တဲ့အချိန်မှာတိုက်ဖြည့်ရေးလုံးလာမှာကိုကြောက်ရတယ်လို့ဒါလူအဖွဲ့အစည်းအတွက်လည်းမကောင်းဘူးဆိုတာကျွန်တော်သိပါတယ
်လောလောဆယ်မှာတော့ဘိန်းဖြူစိုက်ပျိုးရေးလျှော့ချဖို့အစိုးရရဲ့လှုပ်ဆောင်ချက်တွေဟာထိရောက်မှုတိတ်မရှိပါဘူးရှမ်းပြည်ဒေသတစ်ဝိုင်းမှာဘိန်းစိုက်ပျိုးထားတာဧကပေါင်း340,000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့စစ်တမ်းထဲမှာဖော်ပြထားပါတယ်ဒါဟာ2006တုန်းကစိုက်ပျိုးခဲ့တဲ့ဧကရဲ့သုံးဆဖြစ်ပါတယ်အခုလိုစိုက်ပျိုးမှုတွေဟာမြန်မာနိုင်ငံကိုအာဖဂန်နစ္စတန်ပြီးရင်ကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်လာစေပါတယ်ဘိန်းမောင်းခွန်သမားတွေဟာဘိန်းစိုက်ပျိုးသူတွေအတွက်စီးပွားရေးလုပ်လို့မကောင်းတဲ့လူတွေဖြစ်နေပါတယ်လက်သမားတွေမှာပိုကောင်းတဲ့ရွေးချယ်မှုရှိတယ်လို့ကုလသမဂ္ဂရဲ့ဂျိုချင်ဝိုက်စ်ကပြောပါတယ
် to find somethingwhich is economically
စီးပွားရေးရပြန်ဆိုင်နိုင်ပြီးရေရှည်ခန္ဓာမျိုးတစ်ခုခုကိုရှာရပါလိမ့်မယ်မီတာ1000ကနေ1900အကြာအမြင့်ရှိတဲ့နေရာမှာဘိန်းအဓိကစိုက်ပျိုးသလိုဒီနေရာတွေဟာအရည်အသွေးကောင်းတဲ့ကော်ဖီကိုလည်းစိုက်ပျိုးနိုင်ပါတယ်
။ကော်ဖီဘင်းတွေကနေကော်ဖီဈေးတွေမထုံနိုင်ခင်မှာတော့နည်းနည်းချီပြီးအချိန်ယူရအောင်ပါ။လက်တလုံးမှာတော့တောင်သူတွေဟာမျိုးစိတ်စိုက်ပျိုးရေးကိရိယာတွေနဲ့တင်တန်းတွေရရှိနေကြပါပြီ။အခုလောလောဆယ်မှာတော့ဧက900နီးပါးစိုက်ပျိုးထားပြီးနှစ်ကုန်ပိုင်းမှာဧက1500ဖြစ်လာဖို့မျှော်လင့်နေပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရတို့ကြားနယ်မြေလူနေတာတွေအတွက်ကြောင့်ကုလသမဂ္ဂလှုပ်ဆောင်မှုတွေပိုရှုပ်ထွေးလာစေပါတယ်။အခုမှတော့ဒီနှစ်ဖက်စလုံးနဲ့ကုလသမဂ္ဂတို့ဟာသဘောတူညီမှုရရှိထားပြီးဖြစ်ပါတယ်။အခုမှကော်ဖီပင်ပြူတွေဟာရှမ်းပြည်နယ်ဘိန်းဆိုင်ပြူရင်းနဲ့ရှင်မဆိုးတလောက်ပဲရှိပါသေးတယ်။ရွှေထရီကန်ဒေတာဟာတနေ့မှဘိန်းအတွက်မဟုတ်ပဲကော်ဖီအတွက်ကြော်ကြားလာနိုင်ဖို့မျှော်လင့်ချက်ရဲ့ကိုစားပြုတင်ကြတာကတော့ကော်ဖီပင်ပြူလေးတွေပဲဖြစ်လိမ့်မယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။
ကိုကောင်းထက်ပြောပြသွားတာပါ VOA ရဲ့တင်းငွေတွင်တဲ့တင်းများကိုဆက်လက်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေရဖြစ်ပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့တင်းအချင်းချုပ်ကိုကိုအောင်ကတလက်ကြီးညာပေးမှာပါရှင
်ကညာနိုင်ငံဟာအခက်အခဲတွေရင်ဆိုင်နေရတဲ့ကြားပဲဒီချိန်တွေကနေကြော်လွန်အောင်ကြိုးပမ်းနေတဲ့လမ်းစုံအနေထားမှာရောက်နေပြီလို့သမ္မတ Barack Obama ကပြောပါရယ်အရှေ့အာဖရိကနိုင်ငံတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးနေကြတဲ့ညီလာခံကိုတက်ရောက်ဖို့သူဖခင်ရဲ့နိုင်ငံကညာမြို့တော်နိုင်ရိုဘီကိုသမ္မတ Obama နှစ်ရက်ကြာခီးတောရောက်နေတာဖြစ်ပါတယ်တပုံးတွေကိုနှိမ်နှင်းတိုက်ခိုက်ပြီးဒေတာရင်းတည်ငြိမ်ရေးကြိုးပမ်းနေတဲ့ဂျာမာပဲဒေတာတချို့ကိုသူတို့လက်လွတ်ဆုံးရှုံးခဲ့ရတယ်လို့ဒီကနေ့ထုတ်လွှင့်တဲ့ရုပ်မြင်သံကြားကနေစီးရီးယားသမ္မတဘရှားအယ်အာဆက်ကပြောဆိုသွားခဲ့ပါရယ်စီးရီးယားတပ်တွေအနေနဲ့အရေးပါတဲ့ဒေတာတွေကိုဆက်လက်ချုပ်ကင်သွားမှာဖြစ်ပြီးဒါမှသာဒေတာတစ်ခုလုံးပြိုလဲမသွားမှာဖြစ်တယ်လို့သမ္မတအာဆက်ကပြောပါရယ်ဒါ့အပြင်စီးရီးယားတပ်တွေမှာအင်အားညှော်နေလာတဲ့အကြောင်းကိုလည်းသူကအတိအမှတ်ပြုပြောဆိုခဲ့ပါရယ်တမရကကွေဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယနိုင်ငံ6ရက်ကြာခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနှစ်နိုင်ငံကြားလူညိုရေးကိစ္စရပ်တွေကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်တပုံဖွဲ့တွေကိုနှိမ်နှင်းရေးစစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေအရှိန်မြင့်တင်သွားဖို့နဲ့ပတ်သက်ပြီးဒီခီးစဉ်အတွင်းမှာဆွေးနွေးမှာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့လူနေထိုင်ရာရပ်ကွက်အတွင်းအသေးစားလေယာဉ်တစ်စီးဒီကနေ့မှပြတ်ကျသွားတဲ့အတွက်လူ3ဦးထက်မနည်းတိဆုံသွားတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်။လေယာဉ်မှုခီးသည်တဦးနဲ့ဒီလူနေရပ်ကွက်အတွင်းကအမျိုးသမီးတဦးတို့တိဆုံခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Glenn von Carlio ဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။ VOA American တန်ရဲ့ည9:00မှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကိုတော့ line meter 24 25 30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရဲ့ရှင်။
This program has come to you from the Voice of America, Washington.